အချင်းပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အမေရိကန်အစိုးရအနေနဲ့မြန်မာအစိုးရကိုဒီထက်ပိုပြီးဖိအားပေးဖို့အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့ကချင်အရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာစနေနေ့ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲကိုအမေရိကန်နိုင်ငံတဝန်းကကချင်တိုင်းရင်းသားတွေအပါအဝင်တခြားတိုင်းရင်းသားတွေနဲ့ကချင်အရေးလှုပ်ရှားသူများနဲ့ချီပြီးတော့တွားရောက်တောင်းဆိုခဲ့ကြပါတယ်ဒီအခြေအနေအပြည့်စုံနဲ့တခြားဘလို့အချက်တွေကိုအဓိကတောင်းဆိုခဲ့တယ်လဲဆိုတာကိုဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာမြန်မာအစိုးရတပ်တွေဘက်ကကချင်ပြည်နယ်အတွင်းထိုးစစ်တွေအရှိန်မြင့်လာတဲ့ပုံမှာကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်ရေးလှုပ်ရှားသူတွေကမြန်မာအစိုးရကိုဒီထက်ပိုပြီးဖိအားပေးဖို့အမေရိကန်သမ္မတအင်မီရော်ရှေ့မှာလာရောက်တောင်းဆိုကြတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကကိုဂွန်ဆန်ကပြောပါတယ်
အဲ့ကျွန်တော်တို့ဒီအခုချိန်ကျွန်တော်ကချင်းပြည်နယ်မှာဖြစ်ပေါ်နေတဲ့ဒေသနဲ့ပတ်သက်မှာကျွန်တော်ဆန္ဒပြရအချက်ဖြစ်ပါတယ်။ကျွန်တော်တို့ဆန္ဒပြတာဆိုတော့ဒီအစိုးရအခုသမ္မတဥပမာနဲ့ Secretary Clinton ကိုကျွန်တော်တို့ကနေပြီးတော့ဒီအခုအချိန်မှာဒီပမာအစိုးရကိုတကယ်ပြောင်းလဲပြီးအစိုးရအနေဖြင့်ကျွန်တော်တို့ဆက်မဆက်ဘူးလို့ကျွန်တော်တို့လာဆန္ဒပြတာပါ
မြန်မာသမ္မတဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးကျင်းသားအများအပြားလွတ်ပြေးတာအပါအဝင်နိုင်ငံရေးနဲ့တခြားပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့အတွက်အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားဆက်ဆံရေးဟာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာပြန်လည်တိုးတက်ကောင်းမွန်လာခဲ့သလိုမြန်မာအပေါ်ပိတ်ဆို့တန်းခတ်ထားတာတွေကိုလည်းပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်။ဒါမဲ့လည်းမြန်မာအစိုးရကနေ KIA အပေါ်ထိုးစစ်ဆင်မှုတွေကြောင့်လက်နက်မပါတဲ့အပြစ်မဲ့ပြည်သူတွေအပေါ်မှာထိခိုက်မှုတွေရှိနေတဲ့အတွက်မြန်မာအစိုးရပေါ်မှာတန်ခတ်ပိတ်ဆို့တာတွေအပါအဝင်တခြားအချက်၅ချက်ကိုဒီဆန္ဒပြပွဲမှာတောင်းဆိုခဲ့တယ်လို့ကိုဂွန်ဆန်ကပြောပါတယ
်။တခုကကျွန်တော်တို့စီးပွားရေးပိတ်ဆို့မှုပြန်လုပ်တင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီတိုင်းရင်းသားတွေကိုအတင်းအဓမ္မတတ်ဖြတ်တာလို့အနိုင်ကျင့်တာလို့ပြန်ဖြစ်နေတာကိုကျွန်တော်မြင်တွေ့ရတယ်။နောက်ဒုတိယအချက်ကတော့ဒီဘာမှလက်လက်မကိုင်းတဲ့ပြည်သူလူထုကိုတတ်ဖြတ်တာ။အဲ့ဒါကျွန်တော်တို့ရှုံးချဖို့အမေရိကန်အစိုးရကိုတောင်းဆိုရဲ။နောက်တစ်ခုကဒီဒုက္ခတွေတွေကိုနှစ်ပတ်စလုံးဒုက္ခတွေများရောင်းအတိမျိုးမှာရှိတဲ့ဒုက္ခတွေပဲမဟုတ်ဘူးတော့ကဒီ CIO ပုတ်ချုပ်တဲ့နေရာတွေအတိရှိတဲ့ဒုက္ခတွေကိုကူညီပေးဖို့နောက်တစ်ခုအနေဖြင့်ကတော့အစိုးရအနေဖြင့်ဒီစစ်တပ်ကိုစစ်ရေးရာဆက်ဆံမှုတွေအကုန်လုံးကျွန်တော်ရုပ်သိမ်းဖို့ပေါ့နော်ဘာလို့ဒီစစ်တပ်ကပြည်သူလူထုကိုတတ်တယ်အပြစ်မဲ့လူတွေကိုတတ်ဖြတ်တယ်အထင်အဓမ္မပြုချင်တယ်အကုန်လုံးမကောင်းတဲ့ဟာတွေလုပ်နေတာပေါ့နော်နောက်တစ်ခုကစစ်မှန်တဲ့ဖက်ဒရယ်ကောင်စုပေါ်ဖောက်ဖို့ကျွန်တော်တို့ကတိုက်တွန်းခိုင်းစီစဉ်တာပါဒီမှာတော့တိရုပ်ကိုရောကျွန်တော်တိုက်တွန်းပေးဖို့အဲ့ဒါတောင်းဆိုထားတာပါ
ဆန္ဒပြသူတွေဟာစနေနေ့အစောပိုင်းတုန်းကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရှေ့မှာလဲတွားရောက်တောင်းဆိုတာတွေလုပ်ခဲ့ပြီးအဲ့ဒီကနေသမ္မတအင်မီရော်ရှေ့ကိုတွားရောက်တောင်းဆိုခဲ့ကြတာဖြစ်ပါတယ
်
ဒီဆန္ဒပြပွဲကိုအမေရိကန်နိုင်ငံတဝန်းကကယ်လီဖိုးနီးယား၊နေဘရာစကာ၊တက်ဆတ်၊နယူးယောက်၊မယ်ရီလန်း၊ဖလော်ရီဒါ၊နော့သ်ကယ်ရိုလိုင်းနာ၊ပင်ဆယ်ဗေးနီးယား၊အင်ဒီယားနာ၊အီလီနွိုင်းအပါအဝင်ပြည်နယ်အတော်များများကကချင်တိုင်းရင်းသားတွေအပြင်မြန်မာနိုင်ငံဘောကချင်အရေးလှုပ်ရှားသူ900လောက်တက်ရောက်ပြီးဆန္ဒပြခဲ့ကြတယ်လို့ကိုဂွန်ဆန်ကပြောပါရယ်ခင်ဗျာ။